္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ10ရက်နေ့ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာစစ်ကောင်းဆောင်အာနာစွန့်သွားအောင်နားချပေးဖို့တရုတ်ကဥသိမ်းစိန်ကိုပြောခဲ့တဲ့သတင်းနဲ့အတူရန်ကုန်လှိုင်မြစ်ထဲတပ်မှန်မြုပ်လို့ကျောင်းသားတွေအပါအဝင်လူ၈ဦးပျောက်ဆုံးနေတဲ့အကြောင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ဂျာပြတ်အစိုးရဖွဲ့ပြီးတော့ရွေးကောက်ပွဲကျင်းပဖို့နဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာနာစွန့်လွှတ်သွားအောင်နားချပေးဖို့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီကသမရဟောင်းဥသိမ်းစိန်ကိုတိုက်တွန်းခဲ့တယ်လို့စင်ကာပူအခြေစိုက် Channel New Asia သတင်းမှာဒီနေ့ဖော်ပြပါရယ်စက်ကောင်စီသတင်းမီဒီယာတွေကတော့သမရဟောင်းဥသိမ်းစိန်နဲ့ဝမ်ယီတို့တွေ့ဆုံချိန်မှာနှစ်နိုင်ငံကြားချစ်ချင်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်အမြင်သဘောထားဖလှယ်ခဲ့ကြကြောင်းသာဖော်ပြခဲ့ပါရယ်ဥသိမ်းစိန်ဟာတရုတ်နိုင်ငံရဲ့ဖိတ်ကြားမှုနဲ့ပေကျင်းကိုပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာတွားရောက်ခဲ့ပြီးတော့တရုတ်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံခဲ့တာပါရှင်။ချင်းပြည်နယ်မတူပီမြို့နယ်ကစစ်ဘေးဒုက္ခသည်3,000လောက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။မိုးရာသီမှာလမ်းပန်းဆက်သွယ်ရေးခက်ခဲလို့စားတောက်ကုန်တွေတည်မရတာ၊ရာသီတုပ်ကွေးနဲ့ငှက်ဖျားရောဂါတွေဖြစ်နေတာကြောင့်အခက်အခဲတွေကြုံတွေ့နေရပါတယ်။မတူပီကနောက်ထပ်ဒုက္ခသည် 2,000 လောက်လဲအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုထွက်ပြေးတန်းရှောင်နေရပါတယ်။ချင်းညိနောင်နဲ့တော်လန်ရေးပူပေါင်းတပ်တွေကမတူပီမြို့ကိုဇွန်လ29ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပေမဲ့မြို့ပေါ်အပါအဝင်ရွာ6ရွာလောက်ကထွက်ပြေးနေရတဲ့ဒေသခံတွေကတော့ဒီနေ့အထိနေရက်မပြတ်နိုင်ကြသေးပါဘူးရှင်။စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းလက်ပံချောင်းရွာမှာဇူလိုင်လ9ရက်နေ့ကစစ်ကောင်စီတပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ကလေး6ဦးဒဏ်ရာရခဲ့ပါတယ်။ရွာနဲ့9မိုင်ကျော်ဝေးတဲ့ကလေးမြို့အမှတ်30တပ်မတော်တန်းမြင့်တင်နန်းချောင်းကနေလက်နက်ကြီးနဲ့9ချိန်ပစ်ခတ်တာလို့ဆိုပါတယ်။လက်ပံချောင်းရွာတဲကဘော်ဒါဆောင်ဟောင်းအပေါ်ကိုလက်နက်ကြီးတစ်လုံးကြားရောက်ပောက်ကွဲခဲ့ပြီးတော့အဲ့ဒီဘေးအိမ်မှာစတင်နေတဲ့အသက်9နှစ်နဲ့16နှစ်ကြားကလေး6ဦးလက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့လုံခြုံရေးအမိမဖော်လို့တဲ့ဒေသခံတယောက်ကပြောပါတယ်ရှင်။တိုက်ပွဲတွေကြောင့်မိုးကုတ်မြို့နယ်ကနေမိုးကုတ်မန္တလေးလမ်းအတိုင်းထွက်ပြေးတန်းရှောင်လာသူလူ1,000လောက်ဟာစင်ကူးမြို့နယ်တဲကလက်ပံလှနဲ့ရွှေပြည်ရွာတွေမှာဒီနေ့ပြိမ့်မိနေပြီးတော့ရှေ့ဆက်မသွားနိုင်ပဲဖြစ်နေပါတယ်။တပိတ်ချင်းမြို့နယ်ဇရက်ကွင်းလိတ်ကျရွာနဲ့အကျောက်ဖြူရွာတွေမှာပြိမ့်မိနေသူတွေမနေ့ကထွက်ခွာခွင့်ရခဲ့ပြီးတော့အဲ့ဒီနေရာနဲ့25မိုင်ခန့်အကွာစင်ကူးမြို့နယ်ထဲမှာထပ်မံပြိမ့်မိနေရပါမရီယာမျိုးနယ်ထဲမှာတိုက်ပွဲပြင်းထန်နေတာကြောင့်ရှေ့ဆက်တိုးလို့မရပဲပြိမိနေတာလို့ဒေသခံတယောက်ကပြောပါတယ်။ပြိမိနေတဲ့စစ်ဘေးဒုက္ခသည်တွေထဲမှာနာတာရှည်လူနာတွေ၊ကိုဝင်ဆောင်တွေနဲ့တနက်ကြီးထိမှန်ထားသူတွေပါတာကြောင့်ပြိမိတာရက်ကြလာတာနဲ့အမျှအသက်အန္တရာယ်စိုးရိမ်ရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ရန်ကုန်တိုင်းကမျိုးနယ်တချို့မှာဝမ်ယောဂါကူးစက်မှုတွေဆက်ရှိနေပြီးတော့ဇူလိုင်လ9ရက်နေ့မနေ့ကတရက်ထဲမှာပဲကူးစက်ခံရသူလူနာသက်64ယောက်ထက်ရှိခဲ့တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဆေးရုံတက်ကူးသရသူနေ့စဉ်တိုးလာနေပြီးတော့ဇူလိုင်လ6ရက်နေ့ကနေ9ရက်နေ့အထိ4ရက်အတွင်းမှာ231ဦးရှိလာတာပါ။အခုလာစမ်းမှာတာဂီတာနဲ့ဒေါ်ပုံမျိုးနယ်တွေကစပြီးတော့အစုလိုက်အပြုံလိုက်ဝမ်းယောကစဖြစ်တာပါ။သေဆုံးသူ9ဦးရှိနေပြီလို့ရန်ကုန်မြို့ကံတွေကပြောကြပေမဲ့စစ်ကောင်စီကတော့ဝမ်ယောဂါကြောင့်သေဆုံးသူမရှိဘူးလို့နိုင်ငံပိုင်သတင်းမီဒီယာတွေကနေတဆင့်ပြောထားပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပါမယ်ရှင်ចောင်းသားတွေခီးတဲ့တွေနဲ့တမန်မောင်းသူအပါဝင်စုစုပေါင်း18ဦးလိုက်ပါလာခဲ့တဲ့တမန်တစီရန်ကုန်တိုင်းကြီးမြနိုင်မြို့နယ်လှိုင်မြင့်အလယ်မှာဒီနေ့မနက်ပိုင်းတွဲသင်းမောကိုတိုက်မိပြီးတော့နင်းမြုပ်ခဲ့ပါတယ်။ရှစ်ဦးပျောက်ဆုံးနေပါတယ်။အသေးစိတ်ကိုမတ်သင်လိုင်းဆက်ပြောပြမှာပါရှင်
။ဒီကဘောက်ကဒီအုံလောက်ကိုရှိကြောင်းနေတယ်။ကြည
့်။ရန်ကုန်တိုင်းကြီးမြနိုင်မြို့နယ်လှိုင်မြင့်ထဲမှာဇူလိုင်လ10ရက်နေ့မနက်8နာရီကျော်ကတမန်တစီနင်းမြုပ်ခဲ့ပြီးကျောင်းသားတွေအပါအဝင်8ယောက်ပျောက်ဆုံးနေတယ်လို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ ရန်ကုန်တစ်ဖက်ကမ်းမှာရှိတဲ့စိတ်ကြီးဦးမြဦးမြ၅စင်စိတ်ကန်းကနေဘာကရစိတ်ကန်းဘက်လာတဲ့အဲ့ဒီတံပန်ပေါ်မှာကျောင်းသားကျောင်းသူတွေခီးတယ်တွေနဲ့တံပန်မောင်းသူအပါအဝင်18ယောက်လိုက်ပါလာတယ်လို့ဆိုပါတယ်အဲ့ဒီအထက်ကကျောင်းသား2ယောက်ခီးတယ်6ယောက်နဲ့တံပန်မောင်းသူ1ယောက်ကိုကယ်ဆယ်ထားနိုင်တယ်လို့ကိုကြီးကယ်ဆယ်ရေးမှာပါဝင်တဲ့အမည်မဖော်လို့သူ1ယောက်က RFA ကိုပြောပါတယ
်ကျောင်းသား2ယောက်ပါပါတယ်ဟုတ်ကျန်တဲ့လူတွေကဟိုဘက်ကန်ဒီဘက်ကူအလုပ်သမားတွေလိုပါအဲ့လိုပေါ့နော်ကျွန်တော်သိတာတော့ဒီအမ်ဘူလန့်နဲ့၃ယောက်ကရန်ကုန်ဆေးရုံပို့ရခင်ဗျကျန်တာကတော့မလိုအပ်တော့သူတို့ဒီတိုင်းရိုးပဲဖြစ်နေမှာဖြစ်ပါတယ်ဟု
တ်တမန်မောင်းသူကိုတော့ရေချောင်းရေတက်ဖွဲ့ကထိန်းသိမ်းထားပြီးစစ်ဆေးနေတယ်လို့ဆိုပါတယ်အဲ့ဒီတမန်ဟာကြီးမြနိုင်မြို့နယ်ဇေလိရက်ွက်အနီးဘားကရစိတ်ကန်းနဲ့ဂိုင်းနေရအကွာကလှိုင်မြစ်အလယ်မှာတွဲသိမ်းမော့ကိုတိုက်မိပြီးနစ်မြုပ်ခဲ့တာလို့ဒေသခံတွေနဲ့ကိုညီနေသူတွေကပြောပါတယ်ပြောက်ဆုံးနေသူ၈ယောက်ထဲမှာပါဝင်တဲ့အလုံမျိုးနယ်အကယ်ဒမီဆေးရုံကအလုံသမားအသက်32နှစ်အရွယ်မက်ဒစင်ရဲ့မိသားစုနဲ့နှီးဆက်သူကအသက်ရှင်လျက်ပြန်တွေ့ဖို့မဖြစ်နိုင်တော့ဘူးလို့ RFA ကပြောပါတယ်
။ဆင်းရကြပြီဆိုတော့တခြင်းကတော့ဘယ်လိုဆင်းရတော့မရှိတော့ပါဘူးမရှိဘူးမရှိတော့ဘူးဆိုတော့အားလုံးရုပ်ကလည်းပဲရုပ်ပဲပေါ်လေအရှင်နဲ့လိုက်ချပြီးတော့ပဲအလုံလိုက်ချအောင်ကြည့်အောင်ပေါ့အသက်ကျိုးတော့ညမနောက်ပါဘူးရုပ်ပဲလိုက်ချအောင်မရှိတော့ပါဘူးအော်မောပြန်တွေ့ပါတယ်ဆိုတော့မှာပေါ့ကမ်းမတင်ကိုများပါတယ်ကမ်းမတင်ကိုများဆိုတော့ရဲဟိုကမ်းမပဲထိုးတာများတယ်လေကမ်းမတင်ကိုများတယ်ဟို
မြန်မာနိုင်ငံမီးသက်တက်ဖွဲ့အနောက်ပိုင်းခရိုင်မှူးဦးရှိုင်းဝေမိုးကလည်းလှိုင်မြစ်ဟာရည်စည်းတန်ပြီးမြေကြီးပါတက်နေတာကြောင့်ပြတ်ဆုံးနေသူတွေအသက်ရှင်ဖို့ညှို့လိုက်ချက်နေပါတယ်လို့ RFA ကပြောပါတယ
်လက်ရှိကတော့နောက်ဆက်ရှိဦးကိုပြန်ပြီးတော့ရဖို့တော့ကျွန်တော်ပက်စိတ်တိုက်ယူရှာနေကြတာပေါ့ဘုရင်ပြောရင်တော့ကျွန်တော်တို့ကအဲ့ဒီလက်ရှိမှာတော့ဟာအရေးအောင်ကိုမတွေ့ဘူးဖြစ်နေအောင်ဗျာဒါပေမဲ့လည်းပြောလို့ရှိရင်ဟိုအသက်ရှင်ရဲ့ဘယ်ဖြစ်ဖြစ်ဘယ်လိုနည်းနဲ့ဖြစ်ဖြစ်တူတော့တူလေးလည်းတူရရင်လည်းမနေဘူးဆိုတော့စိတ်လေးနဲ့ပဲကျွန်တော်လိုက်ရှာနေကြတာပေါ့နောက်နည်းချက်တော့မဲအောင်ဗျာ
အသက်ရှင်ရဲ့ကဲဆယ်ထားသူတွေနဲ့ပျောက်ဆုံးနေသူတွေရဲ့နာမည်နဲ့အသေးစိတ်ချက်လက်တွေကိုတော့လက်တလုံးမသိရသေးဘူးလို့ဆိုပါတယ်တမန်တိမ့်မောက်နစ်မြုပ်ပြီးနောက်ရန်ကုန်တစ်ဖက်ကမ်းကြီးမြင့်နိုင်မြို့နယ်တွေကတမန်စိတ်တွေမှာစစ်စည်းအဖွဲ့တွေလိုက်လံစစ်စည်းနေတယ်လို့ဒေသခံတွေကပြောပါတယ်ရှင
်အခုတခါချင်းငွေတွေကိုတမတ်ပမာဏထက်ကြော်လွန်ထုတ်ချေးတဲ့အတွက်ပုတ်ကလေးကဘန်ခုနှစ်ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာလိုက်ပြီးတဲ့နောက်ဘန်တွေကနေငွေထုတ်ယူသူတွေများလာနေတဲ့အကြောင်းငွေထုတ်ယူသူများလာလို့ဒီရပိုင်းနဲ့ပြည်တွင်းပုတ်ကလေးကဘန်တွေမှာအကန့်အသတ်နဲ့ပဲငွေပြန်ထုတ်ပေးနေတဲ့အကြောင်းကိုမဲ့ရင်မျိုးသူတင်ပြထားပါတယ်ရှင်
ပြည်ရင်းပုတ်ကလေးကဘဏ်တွေမှာဇူလိုင်လဒုတိယအပတ်ကစလို့ဘဏ်အကောင့်အမျိုးအစားအားလုံးကိုငွေသားပမာဏအကန့်အသတ်နဲ့သာထုတ်ပေးတော့တာကြောင့်အခက်အခဲဖြစ်နေကြရတယ်လို့ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေက RFA ကိုပြောပါတယ်။ငွေထုတ်ရတဲ့အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကန်တယောက်က
လုံးလုံးစေကတော့အဲဘဏ်ဒီမှာတော့အခုအများဆုံး10သိန်း30အဲ့လိုပဲပြီးတော့တယ်ဗျာ။တနေရာနဲ့တနေရာတော့ဒီမှာမဟုတ်ဘူးတော့ထင်တယ်။ဒါပေမဲ့ကျွန်တော်မြို့ထဲမှာတော့အဲ့လိုပဲဘဏ်တွေကထုတ်ပြီးတော့တယ်။ဒီနည်းနဲ့ဆို3ရက်ပေါ့3ရက်လောက်ပဲရှိသေးတယ်။ငွေသိန်းကတော့ပြဿနာမရှိဘူး။ငွေထုတ်ကတော့ခက်ခဲရှိကြအောင်။ငွေသိန်းကတော့ကျက်တဲ့လောက်သွင်းပေါ့။ငွေထုတ်ရမယ်ဥမာ special သူ50ထည့်ထားတယ်50ပြန်ထုတ်မယ်ဆိုရင်တော့ခက်ခဲရှိကြအောင်ပေါ့။
လုံကြုံရေးအရမြို့ဖော်လို့တဲ့ရန်ကုန်မြို့ကစက်ရုံလုပ်ငန်းရှင်တယောက်ကလည်းတချို့ပုဂ္ဂလိကဘဏ်တွေမှာဒီကနေ့ကြက်ငွေ5သိန်းသာထုတ်ယူလို့ရတယ်လို့ RFA ကိုပြောပါတယ
်။ချက်ပါတော့ဘုံကဆက်နေကြတာပေါ့လေ။အခုကဘဏ်တွေကလည်းအခုဟာကဟိုဟာပတ်စံမရှိလို့တဲ့ဘဟုဘဏ်နေပြီးတော့ကန့်တက်လိုက်တဲ့ဟာပိုဆုံးနေပေါ့နော်။လက်လက်ချက်တိုင်းလုပ်ပေးရတယ်လို့မြင်ဖြစ်နေ။ဘဟုဘဏ် transaction တွေလိုက်ကြည့်နေတယ်လို့ဖြစ်နေပါပေါ့နော်။အခုအားလာထုတ်ပြီလာထုတ်တဲ့ရက်ကတော့နည်းခက်သေးတယ်သူ့ရက်တွေကတော့ပိုဆိုးတယ်ဒီနေ့မနေ့အသက်အရွယ်အသုံးပြည်သွားတာငါတို့၅သိန်းအင်ပြည်တန်းဘဏ်အပြည်တန်းဘဏ်တို့၅သိန်းနဲ့ပြီ
ရန်ကုန်မြို့ကကမ္ဘောဇာဘဏ်ခွဲတစ်ခုကို RFA ကဆက်သွယ်မေးမြန်းရမှာတော့ငွေထုတ်ယူသူများလွန်းနေတာကြောင့်ဘဏ်ရဲ့ဝင်ငွေအပေါ်မူတည်ပြီးတော့အကန့်အသတ်နဲ့သာထုတ်ပေးရတာလို့ပြောပါတယ်ပြည်ရင်းကအင်ယာရှင်းငွေကိုစစ်ကောင်စီရဲ့ဗဟိုဘဏ်တက်မှတ်ချက်ထက်ကျော်လွန်ထုတ်ချီးရဲဆိုတဲ့ဆွတ်ဆွဲချက်နဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုနဲ့ဗဟိုဘဏ်ကတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့စစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကဇူလိုင်လ၁ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေကြောင့်ပြည်သူတွေကြားစိုးရိမ်မှုမြင့်တက်ပြီးတော့ငွေတွေကိုအလုံးအင်းနဲ့ထုတ်ဖို့ကြိုးစားရကနေအခုလိုကန့်သတ်မှုတွေလှုပ်လာကြရတာလို့လုံခြုံရေးအရာအမည်မဖော်လို့တဲ့ပုဂ္ဂလိကဘဏ်အရာရှိတယောက်က RFA ကိုပြောပါတယ်။
ပေါ်မှာဆိုရင်သူကနေအကောက်ကိုပြီးရဲ့အချိန်ကနေအခုကသူ့အကူရရေးမယ်ဆိုတာကြတော့ TV ဆက်ကလာလို့လူတန်းပန်တွေကိုစိတ်မချအောင်နဲ့ဝိုင်းထုတ်တော့နော်အဲ့တော့ဘန်ရဲ့သဘောကဘယ်ဆန်းမစိုးပါတော့အခုဝိုင်းထုတ်မယ်ဆိုရင်ဘယ်ဘန်းစိုးပြုံးပါမယ်ပြုံးပြီးဝိုင်းထုတ်နိုင်ရင်ဘယ်သူ့ကိုလဲတော့ဆိုလို့သူကကန့်တက်လိုက်တာ
ဒီအခြေအနေတွေနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့ဗဟိုဘဏ်ငွေကြေးစီမံဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကျော်တန်းကို RFA ကဒီကနေ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။စစ်ကောင်စီဗဟိုဘဏ်ဟာပြည်တွင်းစီးပွားရေးတည်ငြိမ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေါ်လာငွေလဲနှုန်းပို့ကုန်သွင်းကုန်ရငွေအခန်းကဏ္ဍနဲ့ငွေလွှဲလုပ်ငန်းတွေကိုအစစ်စစ်တင်းကျပ်တာနဲ့အရေးယူတာတွေဇက်တိုက်လှုပ်ဆောင်နေတာပါ။ပြီးခဲ့တဲ့ဇွန်လ၄ရက်နေ့ကလည်းတရားမဝင် digital ငွေကြေးရောင်းဝယ်သူနဲ့နိုင်ငံခြားငွေလွှဲလုပ်ငန်းလုပ်ကင်သူလူ40နီးပါးကိုငွေကြေးခွာရှာမှုတိုက်ဖြတ်ရေးဥပဒေငွေရေးကြေးရေးအဖွဲ့အစည်းများဥပဒေတွေနဲ့အရေးယူခဲ့ကြောင်းစစ်ကောင်စီဗဟိုဘဏ်ကထုတ်ပြန်ခဲ့ပါတယ်ရှင
်။အခုနောက်ဆုံးအနေနဲ့စစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေထုတ်ပြန်လိုက်ပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးတပ်တွေစီလူငယ်တွေဝင်ရောက်လာတာပိုများလာတယ်လို့ဒေသအခြေစိုက်ကာကွယ်ရေးတပ်တွေနဲ့ NUG ကာကွယ်ရေးဝန်ကြီးဌာနကပြောတဲ့အကြောင်းကိုမတ်ဂျူလိုင်းမျိုးတင်ပြထားပါတယ်ရှင
်။စစ်မှုထမ်းဥပဒေကြောင့်လူငယ်အများအပြားဟာနိုင်ငံရဲ့ချားကိုထွက်ကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီကိုလည်းလူငယ်အများစုဝင်ရောက်လာတာကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကအတည်ပြုပေမဲ့အရေးအတွက်အတိအကျကိုတော့ထုတ်မပြောပါဘူး။NUG ကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်ဦးမမောင်ဆွေကလူငယ်တွေနီလန်းပေါင်းစုံနဲ့ပူးပေါင်းပါဝင်လာတာကြောင့်စစ်ကောင်စီကိုတိုက်ခိုက်ရေးမှာအထောက်အကူဖြစ်တယ်လို့ပြောပါတယ်
။စစ်မှုထမ်းဥပဒေကလက်လက်ကင်တော်လိုင်းတစ်ခုတည်းကိုသာအားကောင်းစေတာမဟုတ်ပါဘူး။ပြည်သူ့စစ်မဟာဗျူဟာဖြစ်တဲ့ကန္တပေါင်းစုံကနေပြီးတော့ဆန့်ကျင်တော်လှန်ဖို့အတွက်မှလည်းချိတ်ဆက်ဆောင်ရွက်နိုင်မှုပိုပြီးတော့အားကောင်းလာတယ်လို့ပြောလို့ရပါတယ်။
96 Soldier LPDF ခေါင်းဆောင်ကိုစရာလွင်ကတော့စစ်မှုထမ်းဥပဒေကြောင့်အညာဒေသမှာရှိတဲ့သူတို့တပ်ဖွဲ့ကိုဆက်သွယ်လာသူတွေထဲမှာ30ရာခိုင်နှုန်းလောက်ကတပ်သားတစ်အဖြစ်ဝင်ရောက်လာတယ်လို့ပြောပါတယ်
300ရာခိုင်နှုန်းပဲရောက်တယ်ဆိုတာကျွန်တော်နေမင်းလေးထားဆောင်နဲ့ကျွန်တော်တို့ငုံတီးပါတယ်ပေါ့နော်ကျွန်တော်တို့ကအညာဒေသမှာဖြစ်တဲ့အတွက်ကြောင့်ဟိုလာကြရတာဘယ်လိုပြောမလဲအခက်အခဲရှိကြတယ်ပေါ့နော
်ကောက်ွယ်ရေးတပ်တွေစီကိုဝင်ရောက်လာတဲ့အမျိုးသားအများစုကအေရီတိုင်းပဲခူးတိုင်းမန္တလေးတိုင်းနဲ့ရန်ကုန်တိုင်းကဖြစ်ပြီးတော့တက္ကသိုလ်ကျောင်းသားဘွဲ့ရရီနဲ့အခြေခံလူတန်းစားတွေလည်းပါဝင်တယ်လို့ဆိုပါတယ်စစ်မှုထမ်းဥပဒေကိုရှောင်တိမ်ပြီးတော့စကိုင်းတိုင်းတဲကကာကွယ်ရေးတပ်ဖွဲ့တစ်ခုမှစစ်တင်တန်းတက်နေတဲ့ကိုချစ်ဦးကအမှန်တရားဘက်ကပဲလက်နက်ကင်ရက်တီကျင်တယ်လို့ပြောပါတယ
်ကာကွယ်ရေးတပ်တွေဝင်လာဆိုတာလည်းစဉ်းလုံးတော့ရင်လက်နက်ကင်ကျင်ပြီးတော့ကျွန်တော်အမှန်တရားဘက်ကနေခံတယ်ပေါ့အမှန်တရားဘက်ကမဟုတ်ရင်မကင်တော့ဘူး
စကိုင်းမကွေးမန္တလေးတိုင်းနဲ့ကရင်နီပြည်နယ်အတွင်းကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီကို RFA ကဆက်သွယ်မေးမြန်းရမှာစစ်မှုထမ်းဥပဒေကြေညာပြီးတဲ့နောက်တပ်သားသစ်ဝင်ရောက်လာတာတွေရှိပေမဲ့စစ်ရေးကာလဖြစ်တာကြောင့်အရေးအတွက်ကိုထုတ်ဖော်ပြောဆိုဖို့တော့ညှင်းဆိုကြပါတယ်စစ်တပ်ကနေပြည်သူ့ဘက်ကိုကူးပြောင်းထားတဲ့ CDM တပ်မတော်သားတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့ရင်ခွင်အဖွဲ့ရဲ့အစည်းအဝေးအရစစ်မှုထမ်းဥပဒေကြေညာပြီးတဲ့နောက်ဂျွန်လကုန်အထိသူတို့အဖွဲ့စီကိုဆက်သွယ်အကူအညီတောင်းသူ2000ကျော်ရှိပါတယ်။အဲ့ဒီထဲကတချို့တဝက်လောက်ကိုပဲကာကွယ်ရေးတပ်ဖွဲ့တွေနဲ့ချိတ်ဆက်ပေးခဲ့တယ်လို့ပြည်သူ့ရင်ခွင်အဖွဲ့ကဆိုပါတယ်။အမည်မဖော်လိုတဲ့စစ်တပ်အရာရှိဟောင်းတဦးကတော့စစ်မှုထမ်းဥပဒေကြောင့် PDF တွေစီကိုလူငယ်တွေဝင်ရောက်လာတယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောပါတယ
်။ဒီရက်ကကိုဝင်လဲဆိုတာသူတို့ကသူတို့ပြောနေကြလို့ကျွန်တော်ကြားနေတယ်။ကျွန်တော်အဲ့ဒါမယုံဘူး။ဟုတ်ကဲ့။ဒါဖြစ်လို့လည်းဆိုတော့ဒီဘက်မှာ technique တော့ရှိပါတယ်။ဟုတ်ကဲ့အင်္ဂလိပ်လိုပေါ့နော် PNI ရှိပါ panic ပေါ့နော် panic ရှိကြအောင်ကျွန်တော်တို့ဟိုကြောက်ပြီးတော့ PDF ကိုသွားတယ်ဆိုတာကတော့ကျွန်တော်ကတော့သူ့တာပြောနေတာကျွန်တော်တော့ဟိုလက်တွေ့နေတော့မှမြင်လည်းမမြင်ပြီးလည်းမသိဘူ
းစစ်မှုထမ်းဥပဒေကြေညာပြီးတဲ့နောက်စစ်ကောင်စီကစစ်တင်တန်းအပတ်စဉ်1နဲ့2ကိုဖွင့်လှစ်ပြီးပါပြီအဲ့ဒီအပတ်စဉ်နှစ်ခုအတွက်စစ်ကောင်စီကလူဦးရေ 9,000 နီးပါးစုဆောင်းခဲ့တယ်လို့ဗမာရေးရနဲ့ပြည်ပခါလေးလာစောင့်ကြည့်ရေးအဖွဲ့BACS ကမေလ29ရက်နေ့မှာထုတ်ပြန်ထားပါတယ်။အခုတော့စစ်တင်တန်းအပတ်စဉ်3အတွက်စုဆောင်းထားတဲ့လူသစ်အလုံးဂျွန်လ22ရက်နေ့မှာသက်ဆိုင်ရာတင်တန်းကျောင်းတွေကိုရောက်နေပြီလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ရှင
်။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစီရှင်။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။Radio Free.